နောက်တစ်ခါဒီမြမတရားရေးစနစ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြားပါဦးမယ်။တရုတ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုမှာတနင်္လာရှိတဲ့ကိုတန်းထွတ်အောင်ခေါ်တာကြီးပါဝင်3ဦးကိုအရှေ့ပိုင်း KI တရားရုံးမှာပြန်ပြီးတော့စစ်ဆေးဖို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကမနေ့တုန်းကပဲအမိန့်ချမှတ်လိုက်ပါတယ်။ဒီအမှုကိုရုတ်သိမ်းခွင့်ပေးခဲ့တဲ့အဆင့်မြင့်ဥပဒေဝန်ထမ်းတချို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေပြီးတော့အရေးယူပြီးတော့ရက်ပိုင်းအတွင်းမှာပဲဒီမှုကိုပြန်စစ်ဆေးဖို့အမိန့်ချလိုက်တာပါဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ရှင်းပြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ဒီဇင်ဘာ31ရက်နေ့ကဟာတာတေဥဆောင်အောင်ရထွေအသက်ခံရတဲ့အမှုရုပ်သိမ်းခွင့်ပြုခဲ့တဲ့ရန်ကုန်အရှေ့ပိုင်း KI တရားရုံးအမိန့်ကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကဒီကနေ့ပယ်ချလိုက်တာဖြစ်ပါတယ်ရန်ကုန်အရှေ့ပိုင်း KI တရားရုံးမှာပဲအမှုကိုပြန်လည်စစ်ဆေးမှာပဲဖြစ်ပါတယ်ဒီလိုအမှုကိုရုပ်သိမ်းတာဟာရဲဘော်ပြည်ပြားရေးကိုထိခိုက်တယ်လို့အလားတူအခုလိုအမှုတွေတိုးလာနိုင်လို့သုံးသပ်ပြီးပြန်လည်စစ်ဆေးဖို့အမိန့်ချတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးတရားရုံးပြန်ကြားရေးတာဝန်ခံဒေါ်နေနေဦးကရှင်းပြပါတယ
်။ရုပ်သိမ်းခွင့်ပြုပြီးတော့တရားခံတွေကိုဆွဲချက်မတင်မီလွှတ်တဲ့အမိန့်ကိုပယ်ဖျက်လိုက်ပြီးတော့မူလခရိုင်တရားရုံးကအမှုကိုဥပဒေနဲ့အညီဆက်လက်စစ်ဆေးဆက်လက်ဆောင်စစ်ဆေးရန်ညွှန်ကြားတဲ့အမိန့်ချမှတ်တယ်။အမိန့်ချမှတ်တဲ့အကြောင်းအရတော့အမှုအရေးကြီးနေသက်ဆိုင်တယ်အဓိကအချက်လေးပေါ့နော်အဓိကအချက်ကဒီမှုဟာနေဝင်ပြည်ပြားရေးကိုထိခိုက်စေတဲ့အမှုဖြစ်တယ်။အလားတူအမှုမျိုးတိုးတက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေလို့သုံးသပ်ပြီးတော့အောင်ရုံးမိတ်ဖြစ်လိုက်တာပေါ့နော်။သူ့ရဲ့လုံထုံးလုံးကြီးကတော့ရောက်ရှိတဲ့အဆင့်ကနေပြီးတော့ဆက်သွားလိမ့်မယ်
။တနင်္လာရှိသူတန်းထွတ်အောင်ကတာအိပါ3ကိုရာဇဝတ်ကြီးပုံမှ3နှစ်နဲ့တရားစွဲဆိုထားတာကိုရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးကဥပဒေပုံမှ494ကရရုပ်သိမ်းခွင့်ပြုပြီးတနင်္လာရှိသူတွေကိုပြန်လွတ်ဖို့ဇူလိုင်25ရက်ကအမိန့်ချခဲ့တာဖြစ်ပါတယ်။အမှုကိုအများဆုံးဆွဲချက်ပြန်တင်မှုရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးကဆောင်ရွက်နေပြီးတရားလိုပြသက်တည်22ဦးထဲက14ဦးကိုစစ်ဆေးခဲ့ပြီးဖြစ်တဲ့အတွက်ကြံရှိနေတဲ့တရားလိုပြသက်တည်တွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။အခုလိုတိုင်းဒေသကြီးတရားလွှတ်တော်ကပယ်ဖျက်မိန့်ချမှတ်တဲ့ပေါ်တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကအ
ဲ့ဒီလိုထိန်းသိမ်းပေးရမယ်အောက်ယုံကြီးရဲ့အမားကိုအထက်ယုံကြီးကပြုပြင်ဒိမ့်ဒိမ့်ပြရဒါမှတရားစီရင်တက်မှတ်မှန်မှန်ကန်လာမှာအောက်ယုံကနေပြီးတော့အမားရင်းတစ်ခုဖြစ်တဲ့ကိစ္စကိုအထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုရင်အမှန်တရားဟာကြောက်သွားမယ်အခုတော့အထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့ကြေကြေပြန့်ပြန့်နှစ်ဖက်ကြားနာအမှန်တရားကိုဆုံးဖြတ်လိုက်တဲ့အခါကျတော့ပြည်သူလူထုကလည်းတရားစီရင်ကိုအားကိုးလာမယ်နော်အဲ့ဒီလိုတရားစီရင်ရတက်မှတ်မှန်ကမှန်တာလေအစိုးရအပေါ်မှာကိုးစားအားထားလာရမှာဖြစ်ပါတယ်ဒီဥဒ္ဒါအင်မီတန်တင်းမြတ်ဒီဥက္ကဋ္ဌနဲ့အမိန့်လို့ပြောပြရတယ
်ဆွဆွဲခံရသူတွေအမှုကနေလွတ်မြောက်ဖို့တိမ်ပေါင်း900ကျော်လက်စားခဲ့တယ်ဆိုပြီးတိုင်းဥပဒေချုပ်ဦးအန်ထူတိုင်းဥပဒေရရှိဦးသိန်းစော KI ဥပဒေရရှိဦးကိုကိုလီဒုခ KI ဥပဒေရရှိဒေါ်တစ်တစ်ခင်တရားသူကြီးဦးအောင်ကြီးရဲဦးချစ်ကိုကိုတို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစက်တင်ဘာ23ရက်နေ့ကအမှုပွင့်အရေးယူခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးအန်ထူနဲ့တူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်ရှေ့ပိုင်းခံဥပဒေအရာရှိတွေစုစုပေါင်း6ခုအရေးယူခဲ့တာပါ NLD အစိုးရလက်ထက်မှာတရားရေးမှန်တိုင်းကယာဒူးမြင့်ဆုံးဥပဒေအရာရှိတဦးနဲ့အခြားအရာရှိတွေကိုအရေးယူလိုက်တာဖြစ်တဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်ဒီလိုအရေးယူလိုက်တာကြောင့်တရားစီရင်ရေးပေါ်လူထုရဲ့ယုံကြည်မှုပြန်ရလာနိုင်စေတဲ့အစာပြိုးလှုပ်ဆောင်မှုတစ်ခုဖြစ်ဥပဒေပညာရှင်တွေကကြိုးစားကြပါတယ်ခင်ဗျာ